ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံပေါ်ရွာအနီးရှိစစ်ကောင်စီတပ်စခန်းကိုဒီနေ့ပဲတိုက်ခိုက်သိမ်းယူခဲ့ကြောင်း KIA ကပြောလိုက်တာပါ KIA တပ်မှ6ကမနက်4နာရီလောက်ကနေနေကင်း2နာရီလောက်ထိစီးနှင်းတိုက်ခိုက်မှုမှာစစ်ကောင်စီဘက်က၄ချောင်း3ခုခံခဲ့တဲ့အထိတိုက်ပွဲပြင်းထန်ခဲ့ကြောင်းလည်း KIA ပြန်ကြားရေးတာဝန်ခံကပြောပါတယ်ရှမ်းပြည်မြောက်ပိုင်းကစစ်ရေးတင်မာမှုအခြေအနေကိုကိုရနိုင်ပြောပြပေးပါအောင်ခင်ဗျာ
ကချင်ပြည်နယ်တွင်းစစ်ကောင်စီတပ်နဲ့ကချင်လွတ်မြောက်ရေးတပ် KIA ကြားစစ်ရေးတင်းမာပြီးတိုက်ပွဲတွေပြင်းထန်နေချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံပေါ်ရွာနီးကစစ်ကောင်စီတပ်စခန်းကို KIA ကတိုက်ခိုက်ခဲ့တာပါဒီကနေ့ဖြစ်ပေါ်တဲ့တိုက်ပွဲအခြေအနေကို KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOE ကိုအခုလိုပြောပါတယ
်ခမရ969ဘူဟာကုန်းတွေကိုဝန်တိုက်တယ်ဆိုတော့ဖြစ်တင်ဖြစ်ပါတယ်ကျုပ်ကပန်ဆိုင်နားဘက်မှာကြာမှာပါမုံပေါ်ဘက်မှာဟိုမိုးစေမြို့နဲ့တော့အရှိတ်အတွက်ကြမှာဒီဘက်နဲ့၄နာရီခွဲ၅နာရီလောက်ကနဲ့ဝန်တိုက်တာဖြစ်ပါတယ်နေ့လေလောက်မှာပဲဝန်တင်ရတယ်လို့သတင်းကလည်းတို့ကြားပါတယ်ဘာကတော့တင်းလို့တော့ရတယ်စီကွန်စီပက်ကနဲ့လေကြောင်းနဲ့လည်းစီကူတော့ပြစ်တော့ပြစ်တယ်တဲ့ဟိုဟိုက်စကရီနဲ့လာတဲ့ချက်ဖိုက်တာနဲ့လည်းလာတယ်အော်ညအနေနဲ့နာဤကွဲအချိန်လောက်မှာပဲဝင်ပြီးလို့ရတယ်ဝင်တင်းလို့ရတယ်ဆိုတော့တရင်ပေးဖို့လာတာတော့ရှိပါတယ
်သိမ့်ပိုက်လိုက်တဲ့စစ်ကောင်စီရဲ့တပ်စခန်းဟာရင်းလာတောင်စခန်းဖြစ်ပြီးတော့ KIA တပ်မဟာ6လက်အောက်ခံတပ်ကသိမ့်ယူခဲ့တာဖြစ်ကြောင်းနဲ့လက်နက်ခဲယမ်းများပြားလဲသိမ့်စီရမိကြောင်း KIA နဲ့နီးစပ်သူတွေကပြောပါတယ်ဘုံမကြီးနော်ဘူးကတော့အထီးကိန်းနဲ့သိမ့်စီရမိတဲ့လက်နက်ခဲယမ်းစီးရင်တွေပေးဖို့လာတာမရှိကြောင်းလဲပြောပါတယ်အချိန်နေမေးမြန်းနိုင်ဖို့မုံပေါ်ဒေသခံတွေကိုဖုံးခေါ်ဖို့ကြိုးစားခဲ့ပေမဲ့ခေါ်ဆိုလို့မရခဲ့ပါဘူးမွန်ဂိုဒေသခံတယောက်ကတော့မွန်ဂိုတပ်စခန်းကနေအဲ့ဒီဘက်ကိုလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိသလိုလေရင်လာရောက်တဲ့အတန်ကိုလည်းကြားအောင်ပြောပါတယ
်ဒီနေ့တော့မွန်ဂိုကနေတော့လက်နက်ကြီးတော့ပြစ်သွားတော့ထူတော့ဆယ်လုံးကျော်လောက်ရှိတယ်ထူသွားလေရင်တော့တိုက်မကြတော့ပြကျွန်တော်ဒီမွန်ဂိုမှာတော့မမီဘူးတပ်ကပဲကြားနေတာပေါ့နော
်ဒီလဆက်ရှိနေကလည်းရှမ်းမြောက်ဒေသကုတ်ခိုင်မြို့နယ်နောင်ဆွေရွာအနီးမှာစစ်ကောင်စီတပ်နဲ့ KIA ကြားတိုက်ပွဲဖြစ်ပွားတာတွေရှိခဲ့သလိုကချင်ပြည်နယ်ရွှေကူမြို့နယ်ငါးဘက်ကြီးတပ်စခန်းကိုလည်း KIA တိုင်ရင်းစနစ်ကတိုက်ခိုက်သိမ်းပိုက်တာတွေရှိခဲ့ပါတယ်ခင်ဗျာ